ထိုင်းနိုင်ငံမှာဒီသတင်းပတ်ကုန်ပိုင်းကအလုတ်ကင်ပြပွဲတစ်ခုကျင်းပခဲ့ပြီးအလုတ်လျှောက်သူတွေနဲ့ကြိတ်ကြိတ်တိုးစီကားခဲ့တဲ့အကြောင်းရိုက်တာသတင်းတပုတ်ကိုပြောပြပေးကြပါရစေ။ကျွန်မဆုမွန်ပါ။ကိုရိုနာဗိုင်းရပ်စ်ကပ်ရောဂါဘေးတွေအလုတ်ပြုတ်ကုန်ကြတဲ့သူတွေတောင်လို့ပုံလာနေတဲ့အရေးကိုဖြေရှင်းတဲ့အနေနဲ့အစိုးရကဒီအလုတ်ကင်ပြပွဲကနေလူတသန်းကျော်ကိုအလုတ်ပေးနိုင်မယ်လို့ပြောထားပါတယ်။Chanasara Promax က23နှစ်အရွယ်အလုပ်လက်မဲ့တယောက်ပါ။
လက်ကထောင်ငန်းที่สนามบินเป็นพนักงาน
အရင်တော့ဟောင်ကောင် airline မှာလုပ်ခဲ့တာဒီကက်ရောကလည်းစိုက်ကောကျမလည်းအလုပ်ပြုတ်ရော။ကုမ္ပဏီကကုန်ကြစည်တွေမတက်နိုင်လို့ဝန်ထမ်းတွေကိုလျှော့ခဲ့ရတာလေ
။ Putanik Sip Chain ကလည်း25နှစ်အရွယ်အလုပ်လက်မဲ့တယောက်ပါပဲ
။โอ้เยอะนะวันนี้ผมลงเยอะนะเดินทั่วซุปเนี่ยเดินรอบๆโอ้
အခုဒီအလုတ်ရှာဖွေရေးအေဂျင်စီတွေမှာရှောက်ကြည့်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့အလုတ်ရှစ်မျိုး၉မျိုးလောက်ရှောက်ခဲ့ပါတယ်
။အသက်50ရှိပြီဖြစ်တဲ့တီရာမကွန်ပိုင်ကလည်းကက်ယောဂါဘေးအတွင်းမှာအလုတ်ပြုတ်ခဲ့သူပါ။
ตอนนี้คือสะท้อนให้เห็นว่าทุกคนตกงานแม้กระทั่งคนที่สูงวัยอย่างเงี้ยหมายความว่า
ကျွန်တော်တို့ရွယ်တွေတောင်အလုတ်လည်းရှောက်ကြတာကိုကြည့်ရင်အလုတ်လည်းမဲ့ဘယ်လောက်တောင်များနေကြလဲသိနိုင်ပါတယ်။ပထမဆုံးအချိန်အလုတ်ရှောက်သူတွေနဲ့ပြိုင်ပြီးအလုတ်ရှောက်နေရပြီးတော့ကလေးတွေကိုဦးစားပေးတင်တယ်လို့လည်းတွေးမိပါတယ်။ဒါပေမဲ့လည်းအလုတ်ပြုတ်လို့အလုတ်သိရှောက်သူတွေနဲ့ပထမဆုံးအချိန်အလုတ်လျှောက်တဲ့လူငယ်တွေဟာအရေးအတွက်စားတူလောက်ဖြစ်နေတယ်လို့ထင်ပါတယ်
။ကဘာလက်ခီးသွွားလုပ်ငန်းတွေထိခိုက်ကြဆင်းလာတာနဲ့အမျှအရှိတောင်အာရှရဲ့ဒုတိယအကြီးဆုံးစီးပွားရေးတွတ်တက်တဲ့ထိုင်းနိုင်ငံဟာဒီနှစ်မှာတော့ 8.5 ရာခိုင်နှုန်းအထိကြဆင်းသွားနိုင်ကြောင်းအစိုးရကခန့်မှန်းထားပါတယ်။ Night Part 1 Chumbra Tat က32နှစ်အရွယ်အလုတ်ရှာဖွေရေးကဝန်ထမ်းတယောက်ပါ
ว่ากลุ่มอายุก็ค่อนข้างจะหลากหลายเพราะว่ามีทั้งน้องจบใหม่หลาย
คนที่อยู่ไลฟ์ซีทามั้ยဆိုရင်အလုတ်ရှောက်သူတွေကတော့အမျိုးမျိုးပါပဲဘွဲ့ရကာစားလူငယ်တွေပါသလိုလူကြီးပိုင်းတွေလည်းပါပါတယ
်အစိုးရဌာနတွေပုဂ္ဂလိကကုမ္ပဏီတွေနဲ့နိုင်ငံရခြားပါဝင်အလုတ်ကိုင်ပေါင်း 1.24 သန်းခန့်ကိုပေးနိုင်မှာဖြစ်ပါတယ်ပုဂ္ဂလိကအခန်းကဏ္ဍမှာငှားရင်းနဲ့ចောင်းပိစဘွဲ့ရလူငယ်ပေါင်း 2,600 ကိုတနစ်စာအစိုးရကပူးတွဲကြခံပေးတဲ့အစီအစဉ်အရအစိုးရက50ရာခိုင်နှုန်းကြခံပေးမှာဖြစ်ပါတယ်။ထိုင်းလူသမားဝန်ကြီးဆက်ချရစ်ချုံကလင်ကလည်းအခုလိုပြောပါတယ်။
တာထင်ငန် Expo Job Expo เนี่ยถ้าคําว่า Job Expo มี
อะကျွန်တော်တို့စီစဉ်ပေးတဲ့အလုတ်ကင်ပြပွဲကအလုတ်သောင်းကန်းလောက်တော့မဟုတ်ပါဘူး။အလုတ်ပေါင်းတသန်းလောက်ထွက်ပါ
။အခုလုတ်ကင်ဖန်တီးပေးတဲ့အစီအစဉ်ကအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကဘာလက်ခီးသွားလုပ်ငန်းအပါအဝင်ကယောဂဘေးကြောင့်ထိခိုက်တက်ရောက်မှုတွေကိုတတ်တာပြေရော့စေဖို့အစိုးရကအမေရိကန်ဒေါ်လာဘီလီယံ60အကုန်ကျခံတဲ့အစီအစဉ်တွေကတစ်ခုဖြစ်ပါတယ်။လောလောဆယ်မှာတော့ထိုင်းနိုင်ငံအတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3522ယောက်ရှိပြီးကန့်သတ်ချက်အများစုကိုဖြေလျော့ပေးလိုက်ပြီးဖြစ်ပေမဲ့ထိုင်းနိုင်ငံရဲ့စီးပွားရေးမှာအဓိကကျတဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းကတော့ဆူဆူဝါဝါထိခိုက်ခံခဲ့ရတာပါ။ခီးသွွားလာမှုတွေစပြီးတော့ကန့်သတ်ပိတ်ပင်ခဲ့တဲ့ဧပြီလကတည်းကစပြီးနိုင်ငံသားခီးသည်တွေရောက်မလာခဲ့တော့တာလည်းဖြစ်ပါရဲ့ရှင်။